လက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းအကဏ္ဍကိုအတိမတ်ပြုပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကန့်သတ်မှုမရှိဘဲကန္တာဆောင်ပါဝင်ခွင့်ပေးဖို့အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။ငြိမ်းချမ်းရေးညီလာခံနဲ့အပြိုင်အရက်ဖက်အဖွဲ့အစည်းဖိုရမ်ကျင်းပနိုင်ဖို့အတွက်တောင်ကြီးမြို့မှာဆွေးနွေးနေကြတဲ့အရက်ဖက်အဖွဲ့အစည်းများအကျိုးဖိုရမ်ကနေအခုလိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်။စုံစမ်းမေးမြန်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်လက်ရှိအဖြစ်တော့အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအရက်ဖက်ဖွဲ့စည်းတွေအနေနဲ့အကန့်အသတ်နဲ့ပဲပါဝင်ခွင့်ရပြီးအထူးသဖြင့်တော့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေမှာလုံးလုံးပါဝင်ဆွေးနွေးပတ်သက်ခွင့်မရပါဘူး။ဒါကြောင့်လည်းအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ဘက်ကနေအခုလိုကန့်သတ်မှုတွေလုပ်ထားတာကိုအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကကန့်ကွက်ခဲ့ကြတာပါ။တစ်ချိန်တည်းမှာလည်းပဲငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ခန္ဓာဆောင်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေကိုပါဝင်ပတ်သက်ခွင့်ပေးဖို့ဒီကနေ့တောင်ကြီးမှာကျင်းပပြီးစီးသွားအရက်ဖက်လူမှုအဖွဲ့အစည်းများအကျိုးဖိုရမ်ကနေတောင်းဆိုလိုက်ကြတာဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာရေး21ရာစုပင်လုံညီလာခံနဲ့အပြိုင်အရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းဖိုရမ်နေ့ကျင်းပပြီးတော့ဖက်ဒရယ်ပြည်ထောင်စုအတွက်ဖွဲ့စည်းပုံအခြေခံဥပဒေမူဝါဒတွေဖြစ်ပေါ်ရေးပံ့ပိုးကူညီသွားဖို့ပြင်ဆင်ထားကြတာပါ။ဒီအတွက်လည်းတိုင်းနယ်ပြည်နယ်အသီးသီးကအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်900ကျော်တက်ရောက်ခဲ့တဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့အကျိုးဖိုရမ်ကိုတောင်ကြီးမြို့မှာဖေဖော်ဝါရီလ21ရက်နေ့ကနေဖေဖော်ဝါရီလ23ရက်နေ့အထိကျင်းပပြီးခဲ့တဲ့နောက်မှာတော့အရက်ဖက်အဖွဲ့အစည်းတွေရဲ့တူညီသဘောထားတွေထုတ်ပြန်နိုင်ခဲ့ပါတယ်။ဒီကနေ့ပြီးစီးသွားပြီဖြစ်တဲ့တောင်ကြီးမြို့ကအရက်ဖက်အဖွဲ့အစည်းအကျိုးဖိုရမ်ကနေဆုံးဖြတ်ချက်ချခဲ့တာတွေနဲ့ပတ်သက်လို့ပထမအကြိမ်အရက်ဖက်အဖွဲ့အစည်းများဖိုရမ်ဖြစ်မြောက်ရေးကော်မတီကကိုသွင်းလေးအောင်ကအခုလိုပြောပါတယ်
။ UPDJC ကအရက်ဖက်အဖွဲ့အစည်းများဖိုရမ်အတွက်ချမှတ်ထားတဲ့ဒီဟာကဒီချုပ်ကန့်မှုတွေများတယ်အားမလို့အားမရဖြစ်တာတွေရှိတယ်။ဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကတစ်ဖက်ကလည်းကျွန်တော်တို့ရက်ဖက်ဖွဲ့စည်းတာဝန်ဖြစ်တဲ့ပြည်သူလူထုရဲ့အတန်ကိုဒီတကယ်ကိုအနာဂတ်ပြည်သူ့အခြေခံဥပဒေမူဝါဒတော့မှာပါသွားအောင်လုပ်ဖို့ဆိုတော့အဲ့ဒီရွေးချက်ပြင်းပြအောင်ဘယ်လိုမျိုးလုပ်ဆောင်မလဲဆိုပြီးအဲ့လိုနီလန်းနေကျွန်တော်တို့ဟိုရှာကြံနိုင်တာပေါ့နော်အဲ့ဒါရှာကြံရနိုင်ခဲ့တယ်နောက်တစ်ခုကကျွန်တော်ကဒီ nation building လို့ခေါ်တဲ့အမျိုးသားအသင်းလက္ခဏာအကြောင်းရေးဆိုပြီးတော့ကျွန်တော်စီမှာရှိနေတဲ့ဒီကွဲပြားနေတဲ့အရာစုတွေခြေထဲမှာမြင့်မှုကြီးစောက်ပြီးတော့ဒီ city ပင်လုံးရာစုဟိုစတီရာစုဟိုပင်လုံးနီလန်းနေမဟုတ်ခဲနဲ့ပေါ့နော်တခြားဖြစ်နေတာနီလန်းနေရာနေပြီးတော့မှဖက်ဒရယ်ပြည်အောင်စုတိဆောက်ရေးဆိုတဲ့လမ်းကြောင်းကိုသွားမယ်ဆိုပြီးတော့အဲ့ဒီသဘောထားတွေအဓိကကျတယ
်။အနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတိဆောက်ရေးလုပ်ငန်းစဉ်တွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုအခမ်းအကဏ္ဍဟာအရေးကြီးကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဓာတ်ရိုက်ပါဝင်ဆွေးနွေးခွင့်နဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးတွေမှာပါပါဝင်ခွင့်အတိအမှတ်ပြုပေးဖို့အရက်ဖက်အဖွဲ့အစည်းတွေဘက်ကလိုလားကြောင်းလဲကိုသွင်းလေးအောင်ကပြောပါတယ
်။ကျွန်တော်တို့ကသူကအကြောင်းအရာအားလုံးပေးပြီးတော့မစင်နေတာဘူးလေ။အလို့စင်မှာသူကနိုင်ငံရေးလုပ်ငန်းရေးဒီ वाई လူကြီးညာနဲ့ပြန်စားတာ၅ခုရှိတယ်။အဲ၅ခုမှာကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေကလူမှုရေးရဲ့စီးပွားရေးရဲ့ဒီညာနဲ့ပြန်စားတာရဲ့ခေါင်းစဉ်ကြီးကိုဆွေးနွေးခွင့်ရရှိတယ်လို့ပြောတယ်။ဒါပေမဲ့တကယ်ကြတော့အဲ့ဒီအောက်ကမှလူမှုရေးဆိုရင်တော့ပြန်လည်နေရာချထားရေးပေါ့။ဒုက္ခတွေကိစ္စတွေကတော့ဒါမျိုးပဲဆွေးနွေးရတယ်။ဘာကစီးပွားရေးဆိုရင်လည်းတော့ဖက်ဒရယ်ငွေကြေးသုံးဆမှုဒီတစ်ခုပဲဆွေးနွေးရတယ်။နောက်ညာနဲ့ပြန်စားတာဆိုလည်းအဲ့ဒီညာနဲ့ပြန်စားတာတွေကိုကျွန်တော်ဆွေးနွေးရမှာမဟုတ်ဘဲနဲ့တော့ပေါင်းဝင်ကျင်တဲ့တော့ပြန်နေကာကွယ်ရေးအဲ့လိုမျိုးလေးပဲဆွေးနွေးရတာဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကမဖြစ်တင်ဘူးเนาะဘာလို့ကျွန်တော်တို့ကပြည်သူလူထုနဲ့ထိတွေ့ပြီးတော့လှုပ်လှုပ်နေတဲ့အခါကျတော့ပြည်သူလူထုကဒီထက်ပိုတဲ့ပြဿနာတွေသူတို့မှနေ့စဉ်ပေါ်မှာရင်ဆိုင်ခံစားနေရတာဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဒီပြဿနာတွေကိုဒီဒုက္ခရံတွေပေါ်သူတို့ကာကွယ်ပေးနိုင်တဲ့မူဝါဒတွေပါလေသူတို့မှရှိဖို့လိုတယ်ဒါတွေရှိဖို့ဆိုရင်သူတို့ကဒီဆွေးနွေးမှုတွေမှာထဲထဲဝင်ပါဝင်ဖို့လိုတယ်ပေါ့เนาะဆိုတော့အဲ့ဒါကြောင့်ကျွန်တော်ကအကြောင်းအရာဆိုဆွေးနွေးဖို့ဆိုပြီးတော့ကျွန်တော်ကတောင်းတာတောင်းဆိုထားတာပေါ့เนาะအဲ့ဒါကကျွန်တော်အခုလောလောဆယ် GBDC ရဲ့ဒီပေါ်မှာရောက်နေပြီ
အချိုဖိုရမ်ပြီးဆုံးသွားတဲ့နေ့ဖေဖော်ဝါရီလ23ရက်နေ့မှာပဲရန်ကုန်တိုင်းနဲ့မန္တလေးတိုင်းဒေသကြီးအပါအဝင်အရက်ဖက်အဖွဲ့အစည်းတွေဘက်ကသူတို့ရဲ့သဘောထားကြေညာချက်တွေကိုအသီးသီးထုတ်ပြန်ပါတယ်အရက်ဖက်အဖွဲ့အစည်းတွေအတွက်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့လမ်းညွှန်ချက်တွေဟာကန့်သတ်မှုများစွာရှိနေတဲ့အတွက်ကန့်ကွက်ကြောင်းနဲ့ဒီလုပ်ငန်းလမ်းညွှန်ချက်တွေကိုသူတို့အနေနဲ့အပြေအဝါမထောက်ခံဘူးဆိုတာထုတ်ပြန်ကြတာပါဒီသဘောထားတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးကိုစလဲရီတဲကတက်ရောက်သူတူဦးဖြစ်တဲ့ကိုကျော်ရဲထက်ကအခုလိုပြောပါတယ
်ဒီ UPDJC ကဆက်မှတ်ပြီးတဲ့အခြေအဝါကိုဟိုသဘောမကျကြဘူးဒါကတော့ရန်ကုန်တိုင်းဒေသကြီးကိုစလဲမမဟုတ်ဘဲနဲ့ဒီနေ့ဒီအဖွဲ့အစည်းမှာလည်းကျွန်တော်တို့မဲခွဲဆုံးဖြတ်ကြတဲ့အခါမှာလည်းအများစုက အလုံးကြီးကဒီဟာဘူးသင်္ချင်ဘူးတဲ့သဘောတရားတွေပေါ့နော်အဲ့တော့ကျွန်တော်တို့ကဒီလူရှင်အရေးထောက်ကြည့်တယ
်လူလူရဲ့ငြိမ်းချမ်းရေးပေါ်လူလာချက်သဘောထားဆန္ဒတွေကိုထင်ဟပ်စေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအရက်ဖတ်ဖွဲ့စည်းတွေဘက်ကခန္ဓာဆောင်ပါဝင်ဆွေးနွေးဆောင်ရွက်ဖို့နဲ့မြည်သည့်အစုအဖွဲ့ရဲ့လွှမ်းမိုးချုပ်ကန့်မှုမျိုးကိုမှမလိုလားပဲလွတ်လပ်စွာရည်တည်သွားကြမှာဖြစ်ကြောင်းနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအနေနဲ့အရက်ဖတ်ဖွဲ့စည်းတွေရဲ့သဘောဆန္ဒကိုအပြန်အလှန်လေးစားမှုတွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့အရက်ဖတ်ဖွဲ့စည်းတွေကတိုက်တွန်းထားပါတယ်